မ္မနိုင်ငံမှာဆက်တဲ့ကာဏသိမ်းလိုက်တာကြောင့်နေရမပြောင်းရကြတဲ့မြန်မာနိုင်ငံသားတွေကိုအမေရိကန်ကအကာအကွယ်ပေးဖို့ပြင်ဆင်နေတဲ့အကြောင်းအမေရိကန်သတင်းဌာန NTR ကအစိုးရတောင်ရှိသူတို့ကိုကောက်ကားပြောဆိုလိုက်ပါတယ်။အမေရိကန်မှာရောက်နေပြီးသားမြန်မာနိုင်ငံသား1600လောက်တွေအကျုံးဝင်နိုင်တဲ့အစီအစဉ်ရအမေရိကန်မှာတစ်နှစ်ခွဲအထိတရားဝင်နေထိုင်လွတ်လပ်ကံဝင်ရမှာဖြစ်ကြောင်းလည်းအမည်မဖော်လိုသူအစိုးရရရှိသူကိုကောက်ကားပြီးသတင်းကဖော်ပြခဲ့တာပါ။အမေရိကန်မှာလက်တလုံးဘလို့ပုံစံနဲ့နေထိုင်နေတဲ့သူတွေကိုလက်ခံသွားမှလဲဆိုတော့တိတိကျကျမသိရကြောင်းလည်းပြောပါရယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလတရနေ့စစ်တပ်ကအာဏာသိမ်းခဲ့တဲ့လူရဲနဲ့နောက်ဆက်တွဲဆက်ရနာသိမ်းမှုဆက်ကျင်ဆန္ဒပြမှုတွေပေါ်အကြမ်းဖက်နေနေမှုတွေအတွက်အမေရိကန်ကမြန်မာစစ်တပ်ထက်ကရရှိနေမိသားစုဝင်တွေကိုအေးအေးယူတန်ခတ်မှုတွေကြီးညာခဲ့ပြီးတဲ့နောက်မြန်မာနိုင်ငံသားတွေကိုအကူအညီပေးဖို့စီစဉ်နေတဲ့သတင်းထွက်ပေါ်လာတာလည်းဖြစ်ပါရယ်။